ချီလာမှာကျင်းပဖို့ရှိတဲ့တတိယအကြိမ်မြောက်21ရာစုပင်လုံပြည်တော်စုညဉ့်ဉန်းရေးညီလာခံကျင်းပနိုင်ရေးအပြည့်ရအဖွဲ့တွေအစိုးရအဖွဲ့တပ်မတော်နဲ့ညဉ့်ဉန်းရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေကြိုတင်ပြီးတော့ပြင်ဆင်နေကြပြီဖြစ်ပါတယ်21ရာစုပင်လုံညီလာခံမှာဆွေးနွေးမဲ့အကြောင်းအရာနိုင်ငံရေးဆွေးနွေးမှုမူပေါင်းတွေကိုချမှတ်နိုင်ဖို့နဲ့မပြည့်ပြသေးတဲ့သဘောတူညီချက်တွေအတွက်ဆက်လက်ပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ်မြန်မာညီညာရေးဖော်ဆောင်နေမှုအလားအလာအခြေအနေတွေကိုမတ်စုမွန်ကစူးစီးပြီးတော့တင်ပြထားပါတယ
်။ဟုတ်ပါတယ်။မြန်မာညီညာရေးလုပ်ငန်းစဉ်ကိုဥဆောင်ဖော်ဆောင်နေသူဖြစ်တဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အဆိုပြုခဲ့တဲ့ဒီနှစ်မကုန်ခင်ဒီဇင်ဘာလတဲ့21ရာစုပင်လုံပြည်ထောင်စုညီညာရေးညီလာခံကျင်းပနိုင်ရေးအပါအဝင်မပြည့်ပြတ်သေးတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေလုပ်ငန်းလမ်းညွှန်တွေပြန်လည်သုံးသပ်ပြင်ဆင်ရေးကိစ္စနဲ့လာမယ့်21ရာစုပင်လုံတတိယအကြိမ်ဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာတွေကိုသတ်မှတ်ဖို့ကိစ္စတွေကိုညီညာရေးလုပ်ငန်းစဉ်မှာဥဆောင်နေသူတွေကအဓိကဆွေးနွေးနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကနေနိုဝင်ဘာလ20ရက်နေ့အထိနေပြည်တော်မျိုးသားပြန်လည်သင်ပြန်ရေးနဲ့ညီညာရေးဗဟိုဌာန NRPC မှာညီညာရေးဖြစ်စဉ်အတွက်အထောက်အကူဖြစ်မဲ့အလုပ်အဖွဲ့တွေညှိနှိုင်းစည်းဝေးကိုကျင်းပခဲ့ကြတာဖြစ်ပါတယ်ဒီစည်းဝေးမှာတော့တက်မတော်သားကိုယ်စားလှယ်တွေအစိုးရညီညာရေးအဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ EO အဖွဲ့နဲ့အတူနိုင်ငံရေးပါတီအစုအဖွဲ့တွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်အဓိကဆွေးနွေးတဲ့အကြောင်းအရာတွေကတော့လာမယ့်ဒီဇင်ဘာလမှာကျင်းပမယ်တတိယကြိမ်21ရာစုပင်လုံညီလာခံအတွက်ကြိုတင်ပြင်ဆင်မှုတွေကိုဆွေးနွေးကြတာဖြစ်ကြောင်းအပြည့်ရလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တဲ့ PNLO ရဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ဦးကထာဦးခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်18ရက်နေ့ဒီနေ့ထိကျင်းပနေတဲ့အစည်းအဝေးကတော့အလို့အဖွဲ့အစည်းအဝေးဖြစ်ပါတယ်အလို့အဖွဲ့ဆိုတာကတော့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်သုံးသပ်ပြင်ဆင်ရေးဆွဲတယ်လုပ်ငန်းလမ်းညွှန်တွေပြန်လည်သုံးသပ်ပြင်ဆင်ရေးဆွဲတယ်အလို့အဖွဲ့အစည်းအဝေးပါအဲ့တော့ဒီအစည်းအဝေးမှာအဓိကကျွန်တော်တို့ပြင်ဆင်တာကတော့လာမယ့်ဒီတတိယပင်လုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲအစီအစဉ်ပေါ့လေအဲ့ဒါတွေပို့ပြီးတော့မှအဆင်ပြေပြေချောချောမွေ့နဲ့ဆောင်ရွက်နိုင်မှုအတွက်ကိုပြင်ဆင်ကြတာဖြစ်ပါတယ်ပြီးခဲ့တဲ့ဒုတိယပင်လုံးမှာတော့မူပေါင်းတွေရေးဆွဲမှုတွေရပါလေအရင်ဆိုအပ်လက်ထက်ကစပြီးရေးထားတဲ့မူပေါင်းတွေကျွန်တော်ရေးဆွဲခဲ့တာရှိတယ်အနောက်ပိုင်းမှာအဲ့ဒီမူပေါင်းတွေပြန်လည်ညှိနှိုင်းပြင်ဆင်တဲ့အခါမှာလည်းပဲအပြည့်သက်ပြန်လည်ညှိနှိုင်းပြင်ဆင်နိုင်ခဲ့တာမျိုးမရှိခဲ့ဘူးအဲ့ဒီဒုတိယပင်လုံးကျင်းပတဲ့ချိန်အကြောင်းမလို့အခုကျွန်တော်တို့ကတော့ဒီတတိယပင်လုံးကျင်းပတဲ့အခါမှာတော့ပို့ပြီးတော့မှဆင်းနေကြပါလေအဲ့ဒါကျင်းပနိုင်မှုတွေဒီနေ့အရင်မူပေါင်းအဟောင်းနဲ့ခြေခံပြီးတော့မှကျွန်တော်ပြန်ပြီးဆွေးနွေးညှိနှိုင်းကြတာဖြစ်ပါတယ
်ဒါအပြင် MCA တနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာစာချုပ်ပေါ်အခြေခံတဲ့21ရာစုပင်လုံးညီလာခံမှာနိုင်ငံရေးဆွေးနွေးကြမှာဖြစ်ပေမဲ့လို့ပြည်တွင်းညီညာရေးဆွေးနွေးမှုတွေမှာအပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေအပါအဝင်ပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်ဆွေးနွေးနိုင်ရေးအတွက်ကိုလည်းစ조사နေကြပါတယ်လို့ဥခုမြင့်ထွန်းကပြောပါတယ
်21ရာစုပင်လုံးပထမဦးဆုံးကျင်းပခဲ့စဉ်တော့လက်မှတ်ထိုးတဲ့လူကမထိုးတဲ့လူကအားလုံးပါဝင်ပတ်သက်မှုအားလုံးရဲ့ပိုင်ဆိုင်တဲ့ညီလာခံအနေနဲ့အစပြုနေတယ်ကျင်းပခဲ့တယ်အဲ့ဒီကာလတော့ကျွန်တော်တို့ကိုယ်စားလှယ်လို့မထားပင်နဲ့တက်ရောက်သူများအနေနဲ့ပေါ့လေထိုးတဲ့လူရောမထိုးတဲ့လူရောအားလုံးတက်နိုင်အောင်တက်ရောက်သူများဆိုတဲ့အခြေအနေနဲ့ဒီ21ရာစုပင်လုံးရဲ့ပထမအစည်းအဝေးကိုကျွန်တော်ကျင်းပခဲ့ပါတယ်အခုဒုတိယပင်လုံးပြီးတော့နောက်တစ်ခါကျွန်တော်လာမယ့်တတိယပင်လုံးစသဖြင့်ဆက်ကျင်းပမယ့်ညီလာခံတွေမှာတော့ဒီ NC ကိုလက်မှတ်ရေးထိုးတဲ့လူတွေလက်မှတ်ရေးထိုးနိုင်မှပဲဒီညီလာခံမှာတက်ရောက်ပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်မယ့်အခင်းချင်းမျိုးရှိပါတယ်။ဒါဆိုရင် NCA ပြဋ္ဌာန်းချက်အရကဒီမှာလာပြီးတော့ဆွေးနွေးမယ်ညှိနှိုင်းမယ်ထုတ်ဖြတ်မယ်ပေါ့လေ။အဓိကဥဆောင်ကျင်းပမယ်။အဲ့ဒီကဏ္ဍတွေကတော့ NCA ကိုလက်မှတ်ထိုးမှာပဲဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကလည်းဒီနိုင်ငံဆွေးနွေးပွဲအစဉ်အမှာအလုံးပါဝင်နိုင်ရေးကိုတော့ဒါကျွန်တော်တို့အနည်းမျိုးစုံနဲ့တော့စူးစမ်းရမှာပေါ့။အစိုးရဘက်ကတော့ဒီဇင်ဘာမှာကျင်းပနိုင်ရေးဒါအစိုးပြုထားတယ်။အခုကျွန်တော်တို့ရေးဆွဲထားတဲ့မူပေါင်းရေးဆွဲမှုတွေပြီးပြတ်တယ်ဆိုရင်ဇန်နဲ့လုပ်ငန်းပိုင်းတွေပေါ့လေ။အပြင်ဆင်မှုတွေပြီးတယ်ဆိုလို့ရှိရင်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီကားထဲမှာရှမ်းလူမျိုးလိုက်မျိုးသားဆင်နိုင်ငံဆွေးနွေးပွဲရပိုင်လူမျိုးလိုက်မျိုးသားဆင်နိုင်ငံဆွေးနွေးပွဲလို့ NCA ကိုလက်မှတ်ရေးထိုးထားပြီးတော့ကျင်းပသေးတဲ့အမျိုးသားဆင်နိုင်ငံဆွေးနွေးပွဲတွေကျင်းပနိုင်တယ်ဆိုရင်တော့ဒီဇင်ဘာတုန်းမှကျင်းပနိုင်ရတော့ဖြစ်သွားနိုင်လောက်ပါ
တယ်။တစ်ဆက်သေးပါပဲရန်ကုန်မြို့က NRPC အမျိုးသားပြန်လည်သင့်မြတ်ရေးနဲ့ညီညာရေးဗဟိုဌာနမှာလည်းပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ကော်မတီ JMC ရဲ့အစည်းအဝေးတွေလည်းနိုဝင်ဘာလ20ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့ထိဇက်တိုက်ကျင်းပနေပါတယ်။ဒါအပြင်လာမယ့်ဒီဇင်ဘာလတဲ့ကျင်းပမယ့်တတိယအကြိမ်ပြည်လုံးညီလာခံမတိုင်ခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်စွာကျင်းပနိုင်ရေးလာမယ့်နိုဝင်ဘာလ22ရက်နေ့မှာတော့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီအတွေ့အမှုအဖွဲ့ဝင်တွေညှိနှိုင်းဆွေးနွေးကြဖို့ရှိတယ်လို့ဒေါအောင်ဆန်းစုကြည်ပါဝင်မဲ့73ကြိမ်မြောက် UPGJC ရဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုကော်မတီအစည်းအဝေးလဲဇက်တိုက်ကျင်းပမှာဖြစ်ပြီးတတိယကြိမ်21ရာစုပင်လုံးညီလာခံကျင်းပနိုင်ရေးအတွက်အဖွဲ့ပေါင်းစုံကနေဗတ်ပေါင်းစုံကပြင်ဆင်ဆောင်ရွက်နေကြကြောင်းပါရှင်